Because of the great trouble of understanding that we need, the Buddha said, "Go in the town of Santa Cruz, to go on that Sunday." Bande dai ji baji maha kauni yume nashi so ni de ni so de nanya pao nyai chao lai a de shi sin ji ao ni dai ki shin dhamma yoni a de sin che ma tu lo a sa le de ni dai ya shin de mu yi lo buddha pa sa ni ya pwa ro ao pwa ni ဘုံသွားတော်မြတ်ကြီးအထင်းမှတမတော်ရဲ့အခါနာဝေမမေစေယရတသိကြီးဝေရွှေသာတပတ်တော်ဒီပါညာဘုရားဖြစ်ဦးသိင်းကြီးတော်ဆက်ဆွေဒီသာဆိုလို့အမတဒါနတမဒါနအဖြစ်ဟောကြားအပ်ပါတယ်ကံကြမ္မာဤဥစ္စိသာဘုအကြောင်းတရားဒေသနာတော်ဒီနေ့ညတော်တော်ခန္ဓာကိုရှင်ဘုရားတို့ရှင်တော်မြတ်ဗျာကြီးမဟာကရုဏာကိုအာယုန်ကြီးသာတိကြီးမဲ့ဆိုအပ်တော်ဝန္ဒနာပနာမအာဒိတကထာဝရဆုပူတော်ခြင်းဖြင့်စတင်ရအောင်ယောသပသောတိဟိပိယပနိယံကာလံကရောတော်အတိတုကရာတိခေရံကတောလောကမိတယနာထောနမောမဟာကရုဏိကတတတယောနာထောဝိမိယယာစွာတတဝါဣခြံနာစီပွာလူလာတောင်းတဘုံပေါင်းခါလည်းနိနာထမိညာခြင်းရှင်တော်မြတ်ဖရာတိကပ္ပဂောတိဟိပိဂရေကဝံအေဒေသင်္ချာလိုဖြင့်တော်လဲအပေမိယံဤတဲ့တိုင်းသာဖော်ပြခြင်းမှာမစွာနိုင်ပါသောကာလလေးအတိခြေသိဉ္စကဝါရှိကြသောကာလပတ်တော်ဒုက္ခဟိတယတ္တလောကဤအကျိုးစီးပွားလောကပဋိဒုက္ခရာနိယောသာတဲ့ခြေလက်အင်္ဂါမေတ္တာကြီးမှတမိသာသကထာသမိရှင်ရင်းကြီးဟုယတိထဘွယ်ငါသည်အစဉ်အလုံးခဲရင်တော်မူတော်ကိုကရုဏတော်ဘုရားရှိရာဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်၏ခေရံလည်းဖြစ်ခြင်းလုံးအသက်ဆုံးလည်းတစ်လုံးစေဝံကိုရောဤသင်္ပန်းခြင်းသို့ကတောဘဝတဏ္ဍာချိန်ခံများစွာရောက်တော်မူခဲ့ရအရှာလေး၏မဟာကရုဏိကတတ္တဝအများမြင်ဝဲသာကေတုသနာရှိခင်မဟာကရုဏာရှင်ဖြစ်တော်မူသောတဗ္ဗနာတသဝိနည်းများစွာတတ္တဝဤခြံနာစီပါလူလာတောင်းတကောပေါင်းခါရမည်နာထအမိညာထိုးရှင်တော်မြတ်ဖရာအားဓမ္မောယသိကြောင်းကြောင့်ပံကိုလျော၏ကရောယောယုဇုရှိခိုးခြင်းသည်အထုဘဝတုစင်စစ်မသိဖြစ်ပါစေသတည်ကံကြမ္မာဤလဲစားမှုသံတရာလေးနေကြရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာကိလေသာတွေမကင်းသေးလို့ဖြစ်စိတ်ကူးသမျှစိတ်แท้ဖြစ်ပေါ်လာတဲ့အရာတွေထိုစိတ်ကူးထားတဲ့အတိုင်းနှုတ်ကထုတ်ဖို့ပြောဆိုလာတဲ့အရာတွေနှုတ်ဖို့ပြောဆိုထားသည့်အတိုင်းကိုရိလက်ရောက်လှုပ်ဆောင်မှုအရာတွေဟာတဏှာအနေနဲ့ပုဂ္ဂိုလ်တူတယောက်ကိုကောင်းကျိုးဆူယူပေးဖို့ဆိုတာတတ္တဝါတွေရဲ့တဏ္ဍာမတွေတည်ရှိတဲ့လူတိုင်းလူတိုင်းဟာ
ကောင်းကံဆိုးကံဆိုတဲ့ကံတရားတွေနဲ့ကင်းနိုင်တဲ့ပုဂ္ဂိုလ်မရှိဘူးကံတရားတွေကင်းအောင်လုပ်ဖို့ဆိုတာကိလေသာတွေသုံးမှကံတရားတွေကိုသုံးတယ်ကိလေသာမကုန်မဲနဲ့ကံတရားဆိုမကုန်ဘူးအားလုံးကြားဝရလိုက်မယ်ကိလေသာဝဓမ္မဝဝိပါဒဝလို့ဝသုံးပါဝတ်ဆိုတဲ့အဓိပ္ပာယ်ကပါဠိစကားလုံးဝတ္တဆိုတဲ့စကားလုံးကလားဝတ္တဆိုတာဆက်ဆက်ပြီးတော့ဒီပတ်လေပတ်ပြီးတော့ဖြစ်နေတဲ့အရာကိုဝတ္တလို့ခေါ်ညမလူလူတွေကပြောတော့ဝတ်လေတယ်လို့ပြောကြသို့တော့ဝတ်လေတယ်ဆိုတဲ့အခါမှာလူတွေကမကောင်းတာဖြစ်တာမှဝတ်လေတယ်လို့ထင်ကြတာဝတ်လေတယ်ဆိုတာကောင်းတာမကောင်းတာနဲ့မဆိုင်ဘူးကိလေသာတွေရှိနေသည့်အတွက်ကြောင့်ကံတွေဖြစ်နေတယ်ကံတွေဖြစ်နေသည့်အတွက်ကြောင့်ကံကိလေသာတွေကထုံးလုပ်တဲ့အကျိုးတွေကိုခံစားရတယ်ထိုအကျိုးတွေရှိနေသည့်အတွက်ကြောင့်ကိလေသာတွေထပ်ဖြစ်တယ်ကိလေသာတွေထပ်ဖြစ်သည့်အတွက်ကြောင့်ကံတွေကိုလုံးကြပြန်တယ်လုံးသည့်အတွက်ကြောင့်အကျိုးတရားတွေရလာပြန်တယ်ဆိုတာဒီလေပတ်နေတဲ့အကြောင်းတရားတွေရဲ့အတွင်းကနေထွက်မသွားနိုင်တာကိုဒါဝတ်လေတယ်လို့ပြောတာနော်ဝတ်လေတဲ့အခြေအနေကသို့တော့အများစုကဝတ်လေတယ်ဆိုတာမကောင်းတာဖြစ်မှာမိုးလေတယ်လို့ဒီလိုကြက်နေကြမဟုတ်ဘူးတန်မြာဝတ်ထဲမှာကြောင်းကျူးဆင်ဆက်ဖြစ်ပြီးတော့တန်မြာတဲ့ကမထွက်နိုင်ကြရဟာဝတ်လေနေတာလို့ပြောတာအဲ့တော့တဏှာရဲမှာရောင်းနေတဲ့ပုဂ္ဂိုလ်တွေဟာအကောင်းနဲ့လည်းကျုံရင်ကျုံမယ်အဆိုးနဲ့လည်းကျုံရင်ကျုံမယ်။ဘာဖြစ်လို့လဲဆိုရင်ကောင်းတဲ့ကံတွေလုပ်တဲ့အလှည့်ရှိတယ်လို့ဆိုတဲ့ကံတွေလုပ်တဲ့အလှည့်အားလည်းရှိတာ။အဲ့တော့တရားဆိုတာမှန်ကျေမှုတဲ့အလားတရာကြည့်တယ်။မှန်ကျေမှုတဲ့ကိုကြည့်လိုက်လို့ရှိရင်ကိုယ့်ရဲ့မျက်နှာစိတ်ပြည်ပြင်းပြင်းပေါ်လာ။ထို့တူပဲတရားဓမ္မကိုနိုင်ကြည့်တဲ့အခါကိုယ့်ရဲ့ဘဝမှန်ကြီးမှုထဲမှာကြည့်တယ်လို့ကြည့်ပြီးတွေ့တွေ့နေစင်တဲ့အမြစိတ်နေသဘောထားတွေကဘာတွေဖြစ်နေတယ်ဆိုတာသိဖို့လိုတော့ဒုသနာမှာဖြစ်နေတဲ့စိတ်သဘောထားတွေကဒုစိတ်ထဲကတွေးနေတာတွေဘာတွေအတွေးများတယ်လဲနှုတ်ကနေထုတ်ပြီးပြောတဲ့အခါမှာဘာတွေပြောတယ်လဲကိုယ်ရည်လည်းရောက်လို့တဲ့အခါမှာဘာတွေလုပ်နေကြလဲဆိုတာကိုယ့်အတွက်ဆင်ញင်သုံးသပ်လို့ရတယ်အဲဒီလိုဆင်ញင်သုံးသပ်လို့ရတဲ့အခါမှာအကောင်းနဲ့အဆိုးဘယ်လိုခွဲခြားမလဲလို့မြတ်စွာဘုရားတခင်ကိုရောများကကုသိုလ်ကံနဲ့အကုသိုလ်ကံဆိုပါလို့အကုသိုလ်ကံဆိုတာဘယ်လိုအားခေါ်တာလဲကုသိုလ်ကံဆိုတာဘယ်လိုအားခေါ်တာလဲဆိုတာအကျဉ်းချင်းမှတ်သားဖို့ပြောရမယ်ဆိုလို့ရှိရင်ကျန်စီမှုတစ်ခုနှုတ်ကနေထုတ်ပေါ်ပြီးတော့ပြောဆိုမှုတစ်ခုကိုယ်ဒီလက်ရောက်လုံးမှုဆိုတဲ့ဒီအခုဒီလုံးနေတဲ့အမှုတွေမိမိကိုလည်းထိခိုက်နစ်နာစေတယ်သူတစ်ပါးကိုလည်းထိခိုက်နစ်နာစေတယ်နှစ်ဦးလုံးကိုလည်းထိခိုက်နစ်နာစေတယ်မကောင်းတဲ့အကျိုးကိုလည်းဖြစ်ပေါ်စေတယ်ဆိုအကုသိုလ်တတ်အဲဒီစံနဲ့တတ်မှတ်နော်အဲမိမိကိုလည်းမထိခိုက်ဘူးသူတစ်ပါးကိုလည်းမထိခိုက်ဘူးနှုတ်လုံးကိုလည်းမထိခိုက်ဘူးဖြစ်ပေါ်လာတဲ့အကျိုးကလည်းကောင်းကျိုးချမ်းသာတွေဖြစ်တယ်လို့ဆိုလို့ဒါကုသိုလ်ကံလို့သတ်မှတ်တယ်နောက်တစ်ခုသတ်မှတ်ချက်တစ်ခုကဘယ်လိုလဲဆိုရင်ဒါကုသိုလ်အကုသိုလ်ကံမသိဘူးဆိုရင်အဲ့ဒီစံနဲ့တိုက်ကြည့်ရအောင်လောကလူတွေဟာရှေးစစ်မစစ်ကိုတိုက်တဲ့အခါကျတော့မှတ်ကြောင်းနဲ့ကြည့်ကြအောင်ရှေးရသောတံပရိညာစိတ်မစင်လည်းပဲဆံရဆံရတွေနဲ့ကြည့်ကြစိတ်စိတ်မစင်လည်းပဲကြည့်ရအဲ့ဒါလို့ကြည့်တဲ့ဆံချိန်ဆံညောင်းဆိုတာဘယ်မှာပဲမစုပ်ရှိဘူးတရားဓမ္မနဲ့ပတ်သက်လာလို့ရှိရင်ဆံချိန်ဆံညောင်းနဲ့ကြည့်ရမြတ်စွာဘုရားပေးထားတဲ့ဆံညောင်းတစ်ခုကကောင်းမှုမကောင်းမှုဆိုတာဘယ်လိုမှကိုခေါ်ရလဲလို့သစ္စာတရားသုတ်တက်တစ်ခုမှာပေါ်တယ်ဒါလည်းမှတ်သားစရာကောင်းကိုလုံးနေတဲ့အလို့ကကောင်းမှုလားကိုလုံးနေတဲ့အလို့မကောင်းမှုလားဆိုတော့ဘာနဲ့တိုက်ရလဲတခါတည်းကလောကမှာ
မိမိဘာသာတရားရဲ့တွင်တင်မှုကြောင့်မကောင်းတဲ့အမှုလုပ်နေပေမဲ့လို့ကောင်းမှုလို့ထင်တဲ့အခါရှိသေးတယ်။ကြည့်လေတတ္တဝါတွေကိုတတ်ပြီးတဲ့ရင့်နှက်ပူဇော်တယ်ဆိုတာသူတို့ကောင်းမှုလို့ထင်ပြီးလုပ်နေတာပဲ။မကောင်းမှုလို့ထင်သိရတဲ့နဲ့လောက်တာမဟုတ်ဘူး။သူတို့မှာဧတရားသခင်ကိုပူဇော်တာသူတို့ရတဲ့သူဒီလိုယူဆပြီးတော့တတ္တဝါတွေကိုတတ်ဖြတ်ပြီးတဲ့ရင့်ပူဇော်တာဖျားမပွင့်ငင်ကြတဲ့ဒီအစင်လာကြီးကမေးကြည့်လိုက်လို့ရှိရင်အကုသိုလ်ဆိုပြီးတော့လုံထလာလို့ဆိုမဟုတ်ဘူးကုသိုလ်အနေနဲ့လုံထတယ်အဲတော့ကုသိုလ်အနေနဲ့လုံထတယ်ကုသိုလ်အကုသိုလ်ဆိုတာတမတ်ချက်ကောင်းမှုမကောင်းမှုဆိုတာတမတ်ချက်စံပေါ်မှာမူတည်ပြီးတော့ကုသိုလ်လို့တမတ်ခံရတာအကုသိုလ်လို့တမတ်ခံရတာရှိတယ်ဒါကြောင့်မို့လို့မြတ်စွာဘုရားကကုသိုလ်အကုသိုလ်ဆိုတာဘယ်လိုမှမကုသိုလ်အကုသိုလ်ဆိုစံတမတ်ပေးထားရှိတယ်အဲ့ဒါကတော့တကယ်သဘာဝအနေနဲ့သတ်မှတ်ပေးတာပေါ့ဘာသာတရားနဲ့လည်းမဆိုင်ဘူးเนาะယေဇောဗျာရဲ့သတ်မှတ်ချက်ကဘာသာတရားနဲ့မဆိုင်သဘာဝတရားနဲ့ပဲဆိုင်တာသဘာဝတရားဆိုတာတတ္တဝအားလုံးနဲ့ဆိုင်တယ် universal law လို့ခေါ်တယ် universal law အဲ့သဘာဝတရားနဲ့ဆိုင်တယ်ဆိုတော့ဆိုတော့အကုသိုလ်ဆိုလို့ရှိရင်ပါဝိစ္စဒုက္ခဝိပါဒလက္ခဏာအပြစ်ရှိတယ်ဒုက္ခဝိပါဒဆဲတဲ့အကျိုးတွေကိုထုတ်လုပ်တယ်ဟုတ်လားအကုသိုလ်ရဲ့သဘာဝဒါအကုသိုလ်ပဲဖြစ်ဖြစ်ဖြစ်ရှိတယ်နေသည့်ဖြစ်စေများသည့်ဖြစ်စေအကုသိုလ်မှန်သမျှဒီဂရီတို့ level တို့တော့ခွာတာပေါ့ဒါအကုသိုလ်ပဲဖြစ်စေအပြစ်ရှိတယ်ကောင်းတဲ့အကျိုးအတိုင်းအတာတစ်ခုပြန်ထုတ်လုပ်တယ်ကုသိုလ်မှန်သမျှဒီအနဝိသဒုက္ခဝိပါဒလည်းကုသိုလ်မှန်လို့ရှိရင်အနဝိသအဖြစ်ခင်းတယ်ဒုက္ခဝိပါဒကောင်းကျိုးချမ်းသာဆိုတဲ့အကျိုးကိုထုတ်လုပ်ပြီးဒါအဆန့်တစ်ခုပဲအဲ့တော့ဒါလေးတွေနဲ့တိုက်ဆိုင်ပြီးတော့ခိုလုံးတဲ့အလုံးကောင်းတယ်လားမကောင်းဘူးလားလို့သတ်မှတ်ရဖြစ်တယ်နောက်တစ်ခုကမြတ်စွာဘုရားအများနာလဲအောင်လို့ဆိုပြီးတော့ဟောထားတာရှိသေးတယ်။နာတံကမ္မံကတံတာဓုယံကတ္တဝအနုတ္တပတိယတအတုမူခောသောတံဝိပကံပတိတိတိ။ဘုရားတရားတော်တွေကအတ္တမအကြောင်းကျိုးရှိပြောတယ်နော်။မြတ်စွာဘုရားဟောထားတာအလုတ်တစ်ခုကလုတ်ပြီးလို့ရှိရင်အဲ့ဒီအတွက်ပူပန်းနေရလို့ရှိရင်မကောင်းတဲ့အလုပ်လို့သတ်မှတ်တယ်။နော်။ကိုယ်ပူပန်းစေတဲ့ပူမှမဲ့မိဘကိုပြန်ပြောပြီးလို့ရှိရင်စိတ်ထဲမှာမကောင်းဖြစ်နေတယ်။နော်။ဖျားရှိခိုးပြီးစိတ်ထဲမှာမကောင်းဖြစ်တာမရှိပါဘူး။နော်။အလူရဏလုပ်ပြီးတော့စိတ်ထဲမှာမကောင်းဖြစ်နေတယ်လို့မရှိဘူး။နော်မိဘကိုပြန်ပြောတယ်၊လူကြီးလူမတွေကိုပြန်ပြောတယ်၊ဘုရားတခုလုပ်ပြီးရင်စိတ်ထဲမှာပူပန်းနေရတယ်။အခုံးမှုဖြစ်စေတတ်မှုချက်မှုဖြစ်စေမဟုတ်တဲ့အလုပ်တစ်ခုလုပ်တာလို့ရှင်ဒီများသိမှလားဆိုစိတ်ထဲမှာပူပန်းလက်မကောင်းတဲ့အလုပ်ဆိုတာစိတ်ကိုပူပန်စေရတဲ့အလုပ်တွေဒါကြောင့်မြတ်စွာဘုရားကရှင်းရှင်းလေးဟောထားတာလုပ်ပြီးတဲ့အခါမှာစိတ်ထဲမှာပြန်ပူပန်စေတတ်တဲ့အမှုမကောင်းမှုပဲဒါလူတိုင်းနားလည်အောင်လို့မြတ်စွာဘုရားဟောတာအဲ့တော့ကောင်းမှုမကောင်းမှုကအခါတရံလူတွေကမေးတယ်ဒါလုတ်ကောင်းလားမလုတ်ကောင်းဘူးလားနဲ့မေးတတ်ကြတယ်ဟုတ်အဲ့တော့လုတ်ကောင်းလားမလုတ်ကောင်းလားဆိုရင်အကုသိုလ်ဆိုရင်မလုတ်ကောင်းဘူးဘယ်အကုသိုလ်လဲဆိုအဲ့တချို့ကငရေကြည့်လားငရေမကြည့်လားလဲမေးသေးတယ်နော်အဲ့တော့ငရေမကြည့်ရင်လုတ်မဲ့သဘောဖြစ်တယ်အဲ့တော့ငရေကြည့်တယ်မကြည့်ဘူးဆိုတာကုသိုလ်ဖြစ်တာအကုသိုလ်ဖြစ်တာဒါပဲမေးတယ်ငရေကြည့်တယ်မကြည့်ဘူးဆိုတာကဒီကံကအကျိုးပေးရတာပင်ငယ်ရဲ့ကိုကြားတယ်အဲ့တော့အကုသိုလ်ကံတိုင်းကတော့အပင်ငယ်ရဲ့ကိုချတာမဟုတ်ဘူးအတိုင်းတာတစ်ခုပြရသူကမြတ်စွာဘုရားမှခွဲပြီးတော့ပြောနိုင်တယ်မိမိတဏ္ဍာမှာမကောင်းတဲ့ကံဖြစ်တယ်တချို့အကုသိုလ်ကံကတိတ်္တဘဝကိုပို့တယ်တချို့အကုသိုလ်ကံကဒိဋ္ဌံဘဝကိုပို့တချို့အကုသိုလ်ကံကငရဲ့ဆိုတာမဟုတ်ဘူးဘယ်ကံကငရဲ့ကိုကြားပြီလဲဘယ်ကံကတိရိစ္ဆာန်ကိုဖြစ်စေတယ်လေဘေကံကတိတ္တဘွားကိုပို့တယ်လေအသူရကေဘွားကိုပို့တယ်လေဆိုတာဖျားမှတော့ဘယ်သူမှတိတိကျကျပြောလို့မရဘူး။ဒ
တုံးတဲ့တူလည်းမတူညီဘူးပေါ့နော်မတူညီဘူးအဲ့ဒါကြောင့်မို့လို့အရေးကြီးဆုံးကကိုယ်လုပ်တဲ့လုပ်ငန်းတစ်ခုဒီပြန်လည်တတိယတဲ့အခါပူပန်မှုကိုဖြစ်စေတတ်လားမဖြစ်စေဘူးလားဒါအရေးကြီးပူပန်စေရမှုကိုဖြစ်စေပြီဆိုလို့ရှိရင်အကုသို့မကောင်းမှုတွေတတ်မှတ်တယ်နောက်တစ်ခုကဘာလို့ဆိုရင်ဘယ်လုပ်ရဖြစ်ဖြစ်ဒီအလုပ်ရဲ့အကျိုးဆိုတော့ပေါ်လာအယောင်ဝယ်လုပ်ရင်လည်းအယောင်ဝယ်ရဲ့ကောင်းကျိုးဆိုးကျိုးလာမှာပဲစကားတစ်ခုပြောလိုက်လို့ရှိရင်ပြောလိုက်တဲ့စကားရဲ့ကောင်းကျိုးဆိုးကျိုးဆိုတာလည်းလာတာပဲဘေးအရာပဲဖြစ်ဖြစ်တုံ့ပြန်လာတဲ့အကျိုးတရားလေးတွေကရှိတယ်အဲ့လိုတုံ့ပြန်လာတဲ့အခါမှာတဲ့အကျိုးတရားကိုငုံငူယူယူနဲ့စိတ်ဆင်းရဲပြီးတော့ခံစားရတယ်ဆိုရင်မကောင်းတဲ့မှုတွေတတ်မှတ်ယတ္တအတုမူခောရောဒံဝိပါကံပတိဒေဝတိအတုမူခောဆိုမျက်နာမှာမျက်ရည်တွေရွှဲလို့ဘုထံဆိုတာငုံကြွေးလေဝိပါကံပတိဒေဝတိအဲ့ဒီမိမိလှုပ်ထားတဲ့အမှုရဲ့အကျိုးတရားကိုလက်တွေ့ခံစားနေတာအဲ့ဒါကမကောင်းတဲ့အမှုလို့သတ်မှတ်တယ်အဲ့တော့ကောင်းမှုဆိုတာဘယ်လိုဟာခေါ်ရမလဲလို့ဆိုအပြန်ပြန်ပြီးတော့သိရတိသကမ္မကတံတာဓုယံကတောနာနုတပတိလှုပ်ပြီးတဲ့အခါဘရောမှမပူပန်ရအောင်လှုပ်ပြီးရင်စိတ်ချမ်းသာတာဒါနာကောင်းမှုလှုပ်ပြီးစိတ်ချမ်းသာတယ်သီလဆောက်တည်ပြီးတော့လည်းစိတ်ချမ်းသာတယ်ဥပုသ်ဆောင်ပြီးတော့လည်းစိတ်ချမ်းသာတယ်ငါလှုပ်တာမှားမိလေခြင်းလို့ဘရောမှပြန်ပြီးတော့တုံ့ပြန်ပူပန်စေတာမျိုးမရှိဘူးတမထန်းထိုင်ပြီးတော့မှရင်လည်းဒီစိတ်ထဲမှာတုံ့ပြန်ပူပန်ရတာမရှိဘူးတဲ့။ဟောဒီအချက်ကိုကြည့်လို့ရှိရင်ဒါကောင်းမှု။နောက်တစ်ခုကယတ္တပတိတောသုမနောဝိပါကံပတိဒေဝတိတဲ့။သူ့ရဲ့အကျိုးပေါ်လာတဲ့အခါမှာရရှိလာတဲ့အကျိုးကိုဝမ်းဝမ်းမြောက်ဝမ်းသာဝမ်းပန်းသက်သာခံစားရတယ်။ဝမ်းပန်းသက်သာအကျိုးရလာတဲ့အချိန်မှာဝမ်းပန်းသက်သာခံစားရတယ်။အဲ့လိုအမှုမျိုးကိုကောင်းမှုလို့ပြောဆိုကြတယ်။ဘာသာလူတိုင်းမှာလည်းအမှုရဆောက်ရကုသိုလ်အကုသိုလ်ကောင်းမှုမကောင်းမှုဆိုတာသတ်မှတ်။အဲ့ဒီကောင်းမှုမကောင်းမှုကုသိုလ်အကုသိုလ်တွေကိုခွင့်ရတဲ့ကံကြမ္မာလို့ဒီလိုခေါ်တာ။ကြမ္မာဆိုတဲ့စကားလုံးကကမ္မဆိုတဲ့စကားလုံးကတားလာ။ဒီနှစ်ခုကိုတွဲပြီးတော့သုံးတဲ့အခါကံကြမ္မာလို့ကြမ္မာလို့ခေါ်လိုက်တာကမ္မဆိုတဲ့စကားလုံးကိုမြန်မာတွေကကရမဆိုတဲ့တက္ကဒစလုံးကိုမြန်မာတွေကရတော့ရှာမလေးချင်တော့ကြမ္မာလို့ခေါ်လိုက်တာအဲ့ဒီအခြေအနေနောက်အဲ့တခြားနိုင်ငံတွေဥပမာအိန္ဒိယတို့တီးဖို့လို့ဆိုရင်ကရမလို့ဖတ်တယ်မြန်မာတွေကတော့ကြမ္မာလို့ပဲဖတ်တယ်ဒါရောက်ကိုရှာလိုက်တယ်ဘာမကြီးမလဲလဲတပ်ပုံမတန်ရခိုင်လေးဆိုတာရခိုင်သွားမေးကြည့်လိုက်လို့ရှင်ကရမလို့ပဲခံမှန်ရတယ်နော်ကရမလို့ဖတ်တယ်အေးကံကြမဆိုတာကောင်းတဲ့ကံရှိတယ်မကောင်းတဲ့ကံရှိတယ်ကုသိုလ်ကံရှိတယ်အကုသိုလ်ကံရှိတယ်ကုသနာမှာကိုလုပ်ပြီးလို့ရှင်ကိုယ့်ရဲ့ဆောင်ရဒုက္ခမှုတွေဘယ်မှာသွားပြီးတော့တီရှိနေတော့အုံနောက်ထဲမှာတီရှိနေတာလားနှလုံးသားထဲမှာတီရှိနေတာလားခန္ဓာကိုယ်မှာဘယ်မှာတီရှိနေတာတော့လို့မေးတယ်တေးသေးချာချာကိုယ့်အကူစစ်စစ်လေးလာကြည့်မယ်ဆိုတော့အုံနောက်ထဲမှာရှိနေတာလည်းမဟုတ်ဘူးနှလုံးသားထဲမှာရှိတာလည်းမဟုတ်ဘူးဘယ်မှာရှိတော့စဉ်ဆက်မပြတ်ဖြစ်နေတဲ့စိတ်အစဉ်မှာဖြစ်နေတာစိတ်အစဉ်ဆိုတာဘယ်တော့မှမပြတ်ဘူးအဲ့ဒီတုန်းကစိတ်အစဉ်သာရှိတာစိတ်ဟာဖြစ်စဉ်ကလေးနဲ့သွားနေဒါကို mental process ဝိธีစိတ်တဝိธีဆိုတာကြားဝင်စိတ်တတန်တိစိတ်တဝိธีစိတ်ရဲ့ဖြစ်စဉ်အဲ့ဒီစိတ်ဖြစ်စဉ်ထဲမှာကောင်းမှုမကောင်းမှုဆိုတာလေကိန်းဝတ်ပြီးနေသွားတယ်သူကစကားနဲ့ပြောရင် online ဖြစ်တယ်เนา
အဲ့လိုဖြစ်နေတဲ့ကံကြမ္မာတွေဟာဘလို့မှရှောင်လွဲလို့မရဘူးကောင်းတဲ့ကံပဲဖြစ်စေမကောင်းတဲ့ကံပဲဖြစ်စေကိုယ်တဏ္ဍာမှာရောက်ရှိသွားပြီဘာနဲ့ဥပါဒုတုံးချင်းကိုယ်စိတ်အစဉ်ထဲမှာပြီးတီးနေသွားပြီတီးနေသွားလို့ရှိရင်အကျိုးပေးဖို့အချိန်တန်းလာတဲ့အခါမှာဒီမက်ကအကူအညီရသူကအကျိုးပေးလို့အကျိုးပေးနိုင်တဲ့အနေအထားတစ်ခုရောက်တယ်။ဘာနဲ့ဥမှတူတော့ဆိုလို့ရှိရင်ဖြစ်တဲ့နေ့တကယ်စိုက်တဲ့အခါမှာပွင့်ပြီးရင်ပြီးလိုက်။အဲ့ဒီအပြီးထဲမှာပါတဲ့အပင်ပေါက်နိုင်တဲ့အနေအထားရှိတဲ့တတိလေးတွေရှိတယ်။အဲ့ဒီအပြီးကိုကြည့်လိုက်လို့ရှိရင်အပြီးတစ်ခုလုံးမှအဲ့ဒီတတိမရှိဘူး။အပြီးထဲမှာရှိတဲ့အစိတ်ကလေးမှရှိတယ်။အဲ့ဒီအစိတ်လေးမှလည်းပဲမျက်စိတ်လို့ဆိုရတဲ့ဒီနေရာလေးမှပဲရှိရဲ့ခြားနေရာမှာရှိနော်တည်တည်ချာချာလေးလားအဲ့ဒီနေရာမှာတိကျဖြစ်စေနိုင်တဲ့တတ္တိတွေရှိသို့တော့အဲ့ဒီနေရာကိုခွဲကြည့်မယ်ဆိုလို့ရှိရင်တိကျအမြင့်လက်တွေ့ရမှာမဟုတ်ဘူးအပွင့်လက်တွေ့ရမှာမဟုတ်ဘူးရက်လက်တွေ့ရမှာမဟုတ်ဘူးအစိတ်ပဲရှိသေးတယ်တို့တော့အဲ့ဒီကနေဒီညီနဲ့ညီနဲ့အကူညီရလိုက်တဲ့အခါကျအမြင့်ဆိုတာလည်းထွက်လာမှာပဲအညောင်ဆိုတာလည်းထွက်လာမှာပဲပြီးတဲ့အခါမှာအရက်တွေအွင့်တွေအသီးတွေဆိုတာထွက်လာတယ်အဲ့ဒီသဘောတိုက်လာလိုက်တာနော်ကိုယ်စိတ်အစင်လဲမှာအခုစိတ်ကူးလိုက်လို့နှုတ်ကထုတ်ဖို့ပြောလိုက်လို့ခန္ဓာကိုယ်ကလုံးလိုက်လို့ကောင်းကံမကောင်းကံကုသိုလ်ကအကုသိုလ်ဆိုတာဖြစ်သွားတယ်ဖြစ်သွားတဲ့အရာတွေဟာကုသတ္တမှာစိတ်အစဉ်အဲမှာစွမိဆောင်မိဖြစ်သွားတယ်စွမိဆောင်မိဖြစ်သွားတာဒီအစိတ်ထဲမှာမျိုးစိတ်ထဲမှာသိပြန်ကောင်းနိုင်တဲ့တတ္တိလေးတွေပြီးသွားတယ်လို့ကိုယ်စိတ်အစဉ်ထဲမှာလည်းအဲ့ဒီတတ္တိလေးတွေရောက်သွားတယ်လို့ပြောတယ်နော်တတ္တိလေးတွေရောက်တယ်အဲ့တတ္တိလေးတွေရှိတယ်ဆိုအမှန်တမ်းထင်ရှားတယ်ချိန်လေးငယ်စဉ်တောင်ကြီးကလေးဘဝကကလေးအကြောင်းနေကြလူလည်းမ်းပြီးရင်လည်းရမ်းတက်တယ်လည်းရမ်းပြီးရင်ထက်တယ်ထက်သားပြီးရင်တက်ခဲ့လို့ဆိုတော့ပညာရည်တွေသင်ရအဲ့တော့လူလည်းမ်းတော့သင်ရတဲ့ပညာရဘယ်လိုပဲမေ့သွားသွားလည်းရမ်းတင်ဖို့အတွက်၆ခုတတိယဉာဏ်ချက်တယ်ဟောလည်းရမ်းတင်လာတဲ့စာရင်းမေ့သွားပြီလို့အဲ့ဒီအသိဉာဏ်ကြောက်တာဟုတ်ဘူးတတိယဉာဏ်ချက်တယ်လူရဲ့ဆိုင်းတတ္တိမတူဘူးပရမသုံးစပြီးရရေးတဲ့အခါကာယိခဝေရေးတာမရေးနိုင်ဘူးလေ။ဟောသင်ပြီးတဲ့အခါကျတော့ကာယိခဝေရေးဝေရတယ်ဘူးမဝင်မလေးအလွယ်တကူနည်းဖြစ်သွား။ဘာဖြစ်လို့လဲတတ္တိလေးတွေကကိုယ်တိုင်မှာရှိနေလို့ပဲ။အဲ့ဒီသဘောပဲကမ္မတတ္တိဆိုခွင့်ပြုတဲ့လူရဲ့အတ္တမှာရှိ။အဲ့ဒါကိုပဲမြတ်စွာဘုရားကပဋ္ဌာန်24ဖြစ်စီမှာကမ္မပစ္စယောဆိုပြီးတော့ဟောထားတာရှိတယ်လေ။ကမ္မပစ္စယအဲ့ဒီကမ္မကံတရားတွေသူကအကျိုးတရားတစ်ခုကိုအချိန်တန်းလာတဲ့အခါကျထုတ်လုပ်လိုက်တယ်မျိုးစိတ်ကြီးတစ်ခုကရင့်တန်လာတဲ့အခါမှာညီနေညီနေတွေ့တဲ့အခါအပင်ကိုပေါက်စီအဲ့ဒါလို့ပဲကံတရားဟာအချိန်တန်းလာတဲ့အခါအကျိုးတစ်ခုထုတ်လုပ်ပေးတယ်အဲ့လိုထုတ်လုပ်ပေးတာကဘုရားရဲ့အကူအညီနဲ့မှရတာလို့ကံဆိုတာကုလစိတ်အစဉ်ထဲမှာဘုရားရဲ့အခုကြည်နဲ့မှရတာတော့ကိလေသာတွေရဲ့အခုကြည်နဲ့ကိလေသာဆိုတာဘာတွေလဲဆိုရင်လောဘတို့ဒေါသတို့မောဟတို့မန္တတို့အိတ်တာတို့ဒိစရိယလောဘဆိုတာလူတိုင်းသိတယ်ဒေါသဆိုတာလည်းသိတယ်မောဟဆိုတာကျတော့လုံးတဲ့မလုံးတဲ့တာကိုမသိတာမောဟအိတ်တာဆိုတာတစ်ဖက်သားကောင်းစားနေမနာတို့မရှုစိတ်ဖြစ်မစ္စရိယဆိုတာမိမိကြီးပွားတယ်လို့သူများကမကြီးပွားစေချင်ဘူး။ဟုတ်။ဒီသဘောထားတွေကိုပြောတယ်နော်။စိတ်ထဲမှာအဲ့လိုဖြစ်တဲ့သဘောတရားပဲ။ဒေါသဆိုတာမုန်းတီးတာလည်းဒေါသပဲ၊ကြောက်တာလည်းဒေါသပဲ။မုန်းတီးခြင်း၊ကြောက်ရွံ့ခြင်း၊ရရှာခြင်းဆိုတာတွေကဒေါသရဲ့သဘောဝတရားပဲ။အဲ့ဒါတွေကအကြောင်းတိုက်ဆိုင်လာလို့အာယုန်နဲ့ဆုံးကြီးလာတဲ့အခါမိမိတွေရဲ့စိတ်ထဲမျိုးလုံးထဲမှာဖြစ်တယ်အဲ့ဒါတွေအကုသိုလ်တွေကိလေသာတွေအဲ့ဒီကိလေသာတွေရဆွမ်းဆောင်မှုကြောင့်ကံဆိုတာဖြစ်တာကိလေသာတွေဖြစ်လာပြီးကံကဖြစ်လာတာပဲနောက်ပိုင်းအဲ့ဒါကြောင့်မို့လို့ကိလေသာတွေဖြစ်နေတာကိလေသာဝတ်လို့ခေါ်လိုက်တယ်အဲ့ဒီကိလေသာတွေနဲ့တွဲလာလို့ဖြစ်ပေါ်လာတဲ့
လုံဆောင်မှုကံတရားတွေစေရနာတွန်းအားတွေကြောက်ပါကုန်လုံးဆိုကမ္မဝေဒခေါ်တယ်နေပတ်ပြီးတော့ဖြစ်လာတယ်အဲ့ဒီကမ္မဝေဒကအကျိုးတရားကိုထုတ်လုပ်လိုက်တဲ့အခါကျတော့ဝိပါကဝေဒအခုဘုန်းကြီးတို့တွေလူဘဝရနေတာဟာအတိတ်ဘဝကခံကြောင်းရအဲ့ဒီအတိတ်ဘဝကံကလည်းပဲကိလေသာနဲ့ပေါင်းပြီးတော့ထုတ်တာနော်အခုဘဝလူဘဝရနေတယ်ဆိုတော့ကောင်းကံကထုတ်တာလို့ကောင်းတဲ့ချမ်းသာမှုလေးတွေရသို့တော့ချမ်းသာတာတမျိုးတည်းရသလားလို့ဆိုတော့ဘုဘဝတုန်းကလုပ်ခဲ့တဲ့ကုသိုလ်ကံတွေကအကောင်းကြီးမဟုတ်ဘူးအဆိုးလေးရလည်းပါသေးတဲ့အခါကျတော့ချမ်းသာတဲ့အခါချမ်းသာမချမ်းသာတဲ့အခါမချမ်းသာအဆင်ပြေတဲ့အခါပြေမပြေတဲ့အခါမပြေဒီလိုလည်းဖြစ်တာရတာတဲ့ခန္ဓာကိုယ်ကြီးကကျမ်းမာတဲ့အခါကျမ်းမာမကျမ်းမာတဲ့အခါမကျမ်းမာကံကြောင့်ဖြစ်တဲ့မကျမ်းမာမှုဆိုတာရှိတယ်အဲ့တော့မကြမ်းပါဘူးဆိုတဲ့နေရာမှာအကုန်လုံးတော့ကံကြီးမချတဲ့အဆင်မပြေတာလဲအကုန်လုံးကံကြီးတော့မဟုတ်ဘူးသို့တော့ကံကြောင့်ဖြစ်တာတွေကတော့မကင်းတာတွေတွေတော့ရှိတယ်ဟော။ဘာကြောင့်လဲဆိုရင်ခန္ဓာကိုယ်ကရတာကံကြောင့်ရတာဟုတ်။ကံကြောင့်ရတာတော့အေးကံကောင်းတဲ့ပုဂ္ဂိုလ်တွေကြတော့အကောင်းတွေနဲ့ယူရဲဆက်ချုပ်မကောင်းတဲ့ကံလုံးမိထားတဲ့ပုဂ္ဂိုလ်ကြတော့မကောင်းကံရဲ့အကျိုးလေးတွေကဖြတ်ပြပြီးတော့ဝင်လာတတ်တယ်။အဲ့ဒါလို့ဝင်လာတတ်ပြီးတော့မကောင်းတဲ့အကျိုးလေးပြီးသွားတယ်။ဆိုရလို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးတောင်းဟာအောင်လားလို့ကြောအောင်လားလို့ဝန်းလျှောလားလို့ဆိုဖြစ်တယ်။အဲ့တော့ပြောကြလိမ့်မယ်ခုခေတ်ဝန်းလျှောတယ်ဆိုတာအစာမလို့ဝန်းလျှောတယ်မြတ်စွာဘုရားအစာမလို့ဝန်းလျှောတာမဟုတ်ဘူးဘလူလာတဲ့ပုဂ္ဂိုလ်တွေကပြောကြတယ်မြတ်စွာဘုရားကိုစုံတာကနော်ပရိသေယစုံတာကဝတ်ပြုတာချက်ကတော့ဝန်းလျှောတယ်လို့ပြောလို့ဖြစ်မဟုတ်ဘူးကွာအဲ့ဒါကြောင့်မဟုတ်နော်ဒီအစာစားပြီးရင်ယောဂဖြစ်တာယောဂဖြစ်တာကံကြောင့်ဖြစ်လာတဲ့ယောဂတစ်ခုပဲဝတ်ပြုတာလို့သူကရမတ္တဝါကိုဘာသာတော့အမျိုးမျိုးပြန်ရတယ်ပေါ့နော်ဝတ်ပြုတာလို့ပြန်တာလည်းရှိတယ်သာသနာဆင်းလို့ပြန်တာရှိတယ်နွားနှုတ်နဲ့စီမံချက်လုပ်ထားတဲ့လောကနာသွားလို့လည်းဆိုလေဘယ်အရွေးဖြစ်ဖြစ်ဒီအစာစားလို့ဖြစ်တာမဟုတ်ဘူးဒီအစာဖုံးမိသည့်အတွက်ကြောင့်မြတ်စွာဘုရားကဝန်လာပေမဲ့လို့ကြံခံမှုအားတွေတအားရောကြမတော့သူ့ရဲ့အထောက်အကူကအများကြီးရတယ်ဒီအစားမဖုံးမေးလေမြတ်စွာဘုရားအဲ့ဒီနေ့ဝမ်းလျှောဒီလိုပြောလို့လားပေါ့နော်အဲ့ဒါကြောင့်မလို့လောကမှာတော့ဒီယောဂရလာတဲ့အခါမှာယောဂရတယ်ဆိုတော့အကြောင်းတွေအမျိုးမျိုးရှိတယ်အဲ့ဒီအကြောင်းတွေကပြီးကြကြောင်းလဲယောဂဖြစ်တယ်ကိုယ်တိုင်မှာရှိတဲ့ပြီးကြီးဖောက်ပြန်မှုကြောင့်ယောဂတလိပ်ဖောက်ပြန်မှုကြောင့်လည်းယောဂဖြစ်တယ်လေဖောက်ပြန်မှုကြောင့်လည်းယောဂဖြစ်တယ်အဲ့ဒီပြီးကြီးတို့လေတို့တလိပ်တို့ဒီသုံးမျိုးပေါင်းပြီးတော့လည်းယောဂဖြစ်တယ်နောက်တစ်ခုကုရုတွေကြောင်းလဲဖောက်ပြန်မှုကြောင့်လည်းပဲယောဂဖြစ်တယ်နောက်အနေထိုင်အစားအသောက်မတက်လို့လည်းယောဂဖြစ်တယ်။တစုံတစ်ယောက်ကြောင့်လုံးလိုက်တစုံတစ်ယောက်ရဲ့ပြုလုပ်မှုကြောင့်လည်းပဲယောဂဖြစ်လာတယ်။နောက်တစ်ခုကကံ့ညောင်းတဲ့ယောဂဖြစ်လာတယ်။ဒီပြင်အကြောင်းလေးကြောင့်ဖြစ်တာကခုနှစ်ခုကံ့ညောင်းဖြစ်တာကတစ်ခုအားလုံးရှိပြီရှိအဲ့ဒီတည်းမဲ့အစာကြောင့်ဖြစ်လို့ရှိရင်အစာကိုပဲပြင်ပေးရဥရုကြောင့်ဖြစ်လို့ရှိရင်ဥရုကိုပဲပြင်ပေးရကံကြောင့်ဖြစ်လို့ရှိရင်ကံကိုပဲပြင်ပေးရလို့ဆိုလိုတာပေါ့နောက်အဲ့ဒီတည်းမှာမပါပေမဲ့လို့စိတ်ကြောင့်ယောဂဖြစ်တာလည်းရှိတယ်အဲ့တော့စိတ်ကြောင့်ယောဂဖြစ်လို့ရှိရင်စိတ်ကိုပဲပြင်ပေးရเจ้าเนี่ยอาเลยเลยครับอจุตยาปอนะไอ้กิเลสอะไรโจ้งอยู่ธุรกันเตยอะไรဖြစ်တယ်กันเตยอะไรโจ้งอยู่ธุรอจุตยาอะไรဖြစ်တယ်กิเลสวะกัมมวะวิปากวะโหลขอเลย ဒီဝတရား၃မျိုးဟာဘု၃မျိုးဟာခေါင်းကြီးတို့လည်းတို့ရဲ့တဏ္ဍမှာမပြတ်လည်ပတ်ပြီးတော့ဖြစ်နေတယ်အဲ့ဒါကိုဝတ်လည်နေတယ်လို့ခေါ်တာအဲ့ဒီဝတ်လည်နေတာမှကံကြမ္မာဆိုတာဒီတမောဝတ်ကိုပြောတယ်ကံဆိုတာအမှန်တမ်းထူးဆန်းတယ်ဘာဖြစ်လို့ထူးဆန်းတာလဲဆိုတော့လူတွေရဲ့စိတ်ကလည်းထူးဆန်းတယ်စိတ်ထူးဆန်းမှုကိုအကြောင်းပြုပြီးတော့ကံတွေကလည်းထူးဆန်းတယ်ထူးဆန်းတဲ့ကံတွေလုပ်လို့ထူးထူးဆန်းဆန်းနေဖြစ်တတ်တယ်ပေါ့ထူးထူးဆန်းဆန်းဖြစ်တဲ့အခါမှာတခါတည်းဟန်ကြတော့မတင်ပတ်ပဲနဲ့လူတွေမှာကံကြမ္မာရဲ့အလက်အပြောင်းတို့ကံကြမ္မာရဲ့လှည့်စားမှုတို့မဖြစ်တဲ့နေရာတွေဖြစ်သွားတာမျိုးတွေဒါမျိုးတွေရှိတတ်တယ်ပေါ့အဲ့ဒါလေရှိလာနိုင်တဲ့အခါကံကြမ္မာရဲ့လက်စားမှုခံကြရတယ်ကံကြမ္မာရဲ့လက်စားမှုကြောင့်မဖြစ်တဲ့နေရာဖြစ်ကုန်ကြတယ်အဲ့မဖြစ်တဲ့နေရာဖြစ်ပြီးတော့ဆိုလို့ရှိရင်ဆင်းဒုက္ခရောက်သွားတာလည်းရှိတယ်အဲ့ဒါကြောင့်မလို့ဒီကံတရားတွေရှိနေသေးသမျှတော့ခေါင်းကြီးတို့တွေမှာတဏှာဆိုတာရှိနေမှာတဏ္ဍာရရှိနေသေးတယ်များတော့ဒုက္ခတွေကလာနေဥမာပဲဒါကြောင့်မလို့ဒုက္ခတွေကင်းအောင်တဏ္ဍာပြတ်အောင်ဘာလို့အောင်လဲဆိုကံတရားတွေမရှိအောင်လို့ပါကံတရားတွေမရှိအောင်ဘယ်လိုလုပ်ရလဲကံတရားဆိုတာကတော့လာနေကံမရှိအောင်ဘာလို့အောင်လဲဆိုကံမကိလေသာနိရောဓေကမ္မနိရောဓောကိလေသာတွေချုပ်မှကံဆိုတာချုပ်တယ်ကိလေသာချုပ်အောင်လုပ်ဖို့လိုတယ်အဲတော့ကိလေသာချုပ်အောင်မလုပ်အောင်လဲဆိုရင်ဓကေရှိပါအကျင့်တရားဖြစ်ဒီလိုဆိုလို့နော်ဓကေရှိပါအကျင့်တရားကိုမကျင့်မဲနဲ့ကိလေသာချုပ်တယ်ဆိုမှရှိတယ်အဲဓကေရှိပါအကျင့်တရားဆိုတာဘာလဲလို့ချင်းညို့ပြောမှဆိုသီလကိုကျင့်မယ်သမာဓိကိုကျင့်မယ်ပညာကိုကျင့်မယ်အဲ့ဒီသီလသမာဓိပညာ၃မျိုးထက်ထက်မြက်မြက်ပြီးပြီးဆုံးပြီးထည့်အောင်ရှင်းပြကြဖို့အထောက်နိုင်ပြီဆိုလို့ရှိရင်ကိလေသာတွေအလုံးလုံးဝမကြအောင်ဖယ်ရှားပြစ်နိုင်ကိလေသာတွေဖယ်ရှားပြစ်နိုင်ပြီဆိုရင်ကံကြမ္မာဆိုတာမိမိတဏ္ဍာမှာယက်တည်နိုင်သောမရှိပါဘူး။ဘာလို့လို့ကံမဖြစ်တော့ဘူး။ဆိုတော့ဉာဏ်နာပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှင်သာရိပုတ္တရာတို့ရဟန္တာပုဂ္ဂိုလ်မျိုးတွေဟာနော်ဒါနကောင်းမှုလုပ်လဲသူတို့လုပ်တဲ့ဒါနကုသိုလ်ကကံမဖြစ်ဘူးမျိုးစင်ဖြစ်မလာဘူးလို့ပြောတာနော်ကံမဖြစ်ဘူးဘာဖြစ်လို့ကံမဖြစ်လဲခိတိတာမရှိလို့ကံမဖြစ်ဘူးအတိမတိဘူးလို့ဒီလိုပြောတာနော်အပွင့်တော့ပွင့်မယ်အတိမတိဘူးတဏ္ဍာတစ်ခုနောက်ထပ်အပင်တစ်ခုပေါက်တော့မရှိတော့ဘူးရှင်သာရိပုတ္တရာမထေရမြတ်ဆရာဟောတယ်တခြားပုဂ္ဂိုလ်တွေတရားဟောတယ်။တမန်ပုဂ္ဂိုလ်တွေပုထုဇဉ်တွေတရားဟောတယ်။ခေါင်းကြီးတို့တရားဟောတယ်ဆိုသူတို့ရ။ရှင်သာရိပုတ္တရာတရားဟောတယ်ကြတော့သူတို့ရတယ်လို့မပြောတော့ဘူး။ကရိယာစိတ်ဖြစ်တယ်။ဘာလို့လဲဆိုကံဖြစ်တော့ရှင်သာရိပုတ္တရာမထေရမြတ်လည်းနေ့စဉ်နေ့မြတ်သမထဘာဝနာဝိပဿနာဘာဝနာအရှင်တရားတွေကိုရှင်းတယ်အဲ့လိုကျင့်တဲ့အခါမှာလည်းဘာဝနာကုသိုလ်ဆိုတာမဖြစ်တော့ဘူး။ကုသိုလ်ဆိုတာမဖြစ်ဘူး၊ကရိယာပဲဖြစ်တယ်။အကျိုးပေးနိုင်သရှိတဲ့ကမ္မတ္တိမရှိတော့ဘူးလို့သူတို့ပြောတယ်။ဘာဖြစ်လို့မရှိလဲဆိုတာကိလေသာမရှိဘူး။အဲ့တော့ပင်ရမှာတော့ကိလေသာကုန်အောင်လုပ်အောင်အဓိကကိလေသာကုန်ပြီဆိုလို့ရှိရင်သစ္စာပန်ကံဆိုတာမရှိတော့ဘူး။ကံဟောင်းနေဆိုတာလည်းမရှိတော့ဘူး။အဲ့ဒီကံကြီးမရှိတော့ဘူးဆိုရင်ကံရက်လှည့်စားခံရမှုဆိုတာလည်းရှိတော့မှာပေါ့အဲ့တော့တဏှာထဲမှာနေနေသေးတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကံကြမ္မာရဲ့လှည့်စားမှုကတော့ကျုံမှာပေါ့ဒီတစ်ခွေမတွေ့ရင်နောက်တစ်ခွေကျုံကံကြမ္မာရဲ့လှည့်စားမှုကြောင့်ဒုက္ခတွေအများကြီးခံပြီးတော့တဏှာထဲမှာဆင်းရဲဖြစ်ရောက်ကြအခုကံကြမ္မာရဲ့လှည့်စားမှုကိုခံသွားရတဲ့မိသားစု၃ယောက်အကြောင်းလေးခေတိကထာအထက်ကထာမှာမှတ်တမ်းတင်ထားတာရှိ အလုံးလဲထူးဆန်းနေအာဩဝဲတောင်းကံကြမ္မာရဲ့လဲစားမှုတို့မဟုတ်ကံကြမ္မာရဲ့ကြီးစေမှုကအလုံးကိုပဲထိခိုက်နေတာနော်အလုံးကိုမှသူတို့ဘဝကိုထိခိုက်နေတာမျိုးဖြစ်စေတယ်နာကြီးစေအဲ့ဒါကိုခွေးတို့တွေလဲတဏှာတစ်ခွေးမှာကံကြမ္မာရဲ့လဲစားမှုဆိုတာခံလာရနိုင်တယ်ပေါ့ဒါကြောင့်မို့ကံကြမ္မာတွေရှိနေသေးတယ်များတော့ကံကြမ္မာရဲ့လဲစားမှုခံနိုင်လေထားရအောင်ပဲမြတ်စွာဘုရားလက်ထက်တော်ခါကာလတော်မှာတောင်ဝတိမြို့မှာအခုမန္တလေးမြို့လိုပဲပေါ့လူတွေနေကြတာပဲပေါ့အယောင်းဝယ်တွေအမျိုးစုံလုပ်ကြတာပဲပေါ့ဆိုရလဲတောင်ဝတိမြို့မှာနေတဲ့မြို့သူတွေတခုပဲဒါဘာမှမထူးဆန်းဘူးနော်ဒီနေ့လဲလူတွေဟာဒီတိုင်းပဲဘာမှမထူးနော်ကျန်ကုန်မြို့ပဲဖြစ်ဖြစ်မန္တလေးမြို့ပဲဖြစ်ဖြစ်တောင်ဝတိမြို့ပဲဖြစ်ဖြစ်ဒါစကြုံမြို့ပဲဖြစ်ဖြစ်ဘယ်ခေတ်ကပဲဖြစ်ဖြစ်အခုလိုလူတွေရှိတာမန္တလေးပြည်ရောကြည့်လိုက်ပါလားမင်းတို့မင်းကြီးလက်ထက်ကရောမရှိဘူးလားရှိတာပဲအဲ့ဒါများတာတော့ပါရင်ပေါ်မှာပေါ့နော်လူတွေကတော့ရှိတာရှိတဲ့အခါမှာလှုပ်ရှားတာလည်းပဲဒုက္ခအားလျော်စွာလုပ်ငန်းတွေလုပ်ကြတာပဲအဲ့တော့ဘုရားတစ်ထက်ကအဲ့ဒီအမျိုးသမီးလေးတယောက်လူ့ဘဝရလာတဲ့အခါငင်ခွေရနဲ့အိမ်တော်ရသားကြသွားအိမ်တော်ရပြီကမကြခဲ့မဲအိမ်တော်ရပြီကစလို့ဆိုပါစို့ရက်မကြခဲ့နေတယ်မဲသူရဲ့အမျိုးသားလုပ်တဲ့ပုဂ္ဂိုလ်ကကုံနေအယောင်းဝယ်လုပ်ရတာဆိုစီးပွားဆိုတာရှာမစားရတာပဲပဲခက်ခဲဖြစ်ဖြစ်ခီးထွက်ပြီးတော့စီးပွားရှာကြရတဲ့လုပ်ငန်းတွေလည်းရှိတာကိုယ့်အိမ်ကိုနေပြီးတော့လုပ်ရတဲ့လုပ်ငန်းလည်းရှိတာလုပ်ငန်းဆိုအမျိုးမျိုးပဲလေအဲ့ဒီမျိုးသားတော့အိမ်တော်ချပြီးမကြခင်ခီးထွက်တောင်ဒီမျိုးကနေပြီးတော့သာသနာ့ဘက်ကိုပုံရောင်းပုံဆက်သွားအဲ့ဒီခေတ်တုန်းကတလောက်ဝေးကွာတဲ့နေရာကြီးတစ်ခုဥမာမေရန်ကုန်ကနေမန္တလေးသွားမယ်ဆိုရင်ဒီနေ့လောက်သွားအချင်းသာကြည့်လဲနဲ့သွားမှာပုံရောင်းသွားမှာဒါပဲရှိတယ်ဒီကနေ့ခေတ်မှာဆိုလို့ရှိရင်ခေါင်းကြီးတို့မနေ့ကနာနိုင်ခွေရန်ကုန်ထွက်လာတာအခုဒီမှာ၄နိုင်ခွေတော့ဆိုရအောင်ဒါဂျားထဲမှာအေးအေးဆေးဆေးနားနေတယ်ကားနဲ့လာဟောလင်းညာနဲ့လာလို့ရှိရင်မနဲ့လာမနဲ့ပဲဒီမှာ၃နိုင်လောက်ဆိုလင်းညာနဲ့ဆိုရအောင်အလုံးစုံ၂နိုင်ဆိုရအောင်အဲ့ဒီခေတ်တုန်းကကားလည်းမရှိဘူးလင်းညာလည်းမရှိဘူးကိုရောကိုဝင်သွားတယ်ဆိုတော့လင်းနဲ့ပဲသွားကြအဲ့လိုရန်ကုန်မင်းလေးတော့ဝေးတဲ့နေရာကြီးကိုမျိုးသားလုပ်တဲ့လူကခီးထွက်သွားအဲ့တော့ရဲကြံပြီးသွားတယ်ရဲကြံပြီးသွားလဲနဲ့လမ်းမှာတညာတညာတညာနဲ့အိတ်သွားတာတောင်းရတယ်ဒါဆိုပြောရောက်ဖို့ဆိုရင်နေတဲ့ခီးဝေးမဟုတ်ဘူးမရောက်နိုင်ဘူးပြန်လာဖို့ဆိုတော့လည်းအဝေးကြီးပဲအဲ့တော့နာချီချာတဲ့ခီးရှိကြီးလို့ပြောရမှာပဲလာရှိပြီ။အဲအိမ်တော်ပြုတ်ပြီမကြခင်ခီးထွက်သွားတဲ့အခါဒီမျိုးသမီးလေးနဲ့ဒီက6လ9လလောက်ဖြစ်လာတဲ့အခါဆိုပါတော့သူ့မှာကိုယ်ဝန်ရှိလာတဲ့အခါအိမ်တော်ချပြီကသာသူကိုယ်ဝန်ရှိတော့အိမ်ကရောက်တော့မှလုံတဲ့လူကမသိငါဖြစ်တယ်ညာကံကြမ္မာဆိုတာပြောကြောက်ဆောင်ကောင်မတိန်ဟာဖြစ်ပြီးတော့အင်းကနေနှင်ထုတ်လိုက်ပြောက်ချာမရှိခင်နှင်ထုတ်လိုက်နှင်ထုတ်တော့သူလည်းအာကိုရမဲတော့ယောက်ျားသွားတဲ့ရာဇဂုဘက်ကိုလိုက်သွားဘာနဲ့လိုက်ကုန်းကြောင်းမဲ့သွားကြရှိတယ်တော့သူသွားလက်ချီသွားမှာကိုရောက်တဲ့အခါခီးသွားရင်းမဲ့လမ်းမေးကဆရာကလေးသဆောင်မှာသူကမြင်ကလေးမျက်နှာမြင်အခုဆရာမသိမှမရှိဘူးအိမ်ကနေဆင်းပြီးယောက်ျားရှာဖို့လိုက်တော့လမ်းမေးဆရာလေးပေါ်မှာကလေးမျက်နှာမြင်ပြီးတော့အဲ့ဒီကလေးလေးကိုဆရာပေါ်မှာသိထားခဲ့ပြီးတော့
အနိဗ္ဗာန်မှာရေရလို့ရညာရေသွားရှာနေတဲ့အချိန်အဲ့ဒီဇေယျဆိုတာလဲကုသိုလ်လူကျင်တဲ့လူတွေကနာမည်မှာဆောက်ထားလူတွေကလည်းသွားလာနေတာတွေရှိမှာပေါ့ကုံတယ်တယောက်ကအဲ့ဒီနာဖြတ်သွားတဲ့အခါကလေးသာကြားတဲ့အခါတက်ကြည့်တော့ဘယ်သူမှလည်းပိုင်ရှင်မရှိဘူးဆိုပြီးတော့မွေးစားဖို့ခေါ်ချသွားတယ်ယောက်ျားလေးတော့ကုံတယ်တယောက်ကနေပြီးတော့ကျူးသွားမိခင်လုံးတဲ့လူကရေကိုဝေးဝေးလန်လန်လိုက်ရှာပြီးတော့ပြန်လာတဲ့အခါကျတော့ဆရာပေါ်မှာကလေးပြောက်ကဲစင်းလာတာဖြစ်ခံစားချက်လူဆိုတာတူတူပဲလွန်ခဲ့တဲ့နှစ်ပေါင်း2500လူနဲ့ဒီလိုပဲခံစားမှာเนาะအခုကတိခေလေတာမျိုးဖြစ်ရင်ဒီလိုပဲခံစားအားမှာပဲကလေးပြောင်းသွားတော့သူကမြတ်တော့ကရကြီးကျယ်ဖြစ်တာတော့အားကိုရမရှိအဲ့တော့သူခရီးဆက်ပြီးတော့ထွက်သွားတယ်ဒါဆိုမျိုးမျိုးတွေမသွားတော့ပဲပြုတ်ကြလဲပဲရှာမှန်းသိဘူးလိမ့်ဆာမှမရှိတော့ဒီဘက်သွားတယ်လို့သာသိတာဟုတ်အဲ့တော့မမြန်မှန်းနိုင်တဲ့ခကြီးကြီးကိုသူလျှောက်သွားနေရတဲ့အတိတ်ရဲ့လူရောက်တာမော။အဲ့ဒီလူသွားတဲ့အခါဘာနဲ့တွေ့တော့ဆိုတော့တော်ထဲမှာနေတဲ့တပုံကောင်းဆောင်နဲ့သွားတွေ့တယ်။တော်ထဲသွားရင်ကလေသူကလည်းငယ်ငယ်ရွယ်ရွယ်ရုပ်ရည်ကလည်းတနာကမားဆိုတော့တပုံကောင်းဆောင်ကခေါ်ယူသွားပြန်တယ်။ဟောတပုံကောင်းဆောင်နဲ့အိမ်တော်ကြပြန်ရောတော်ထဲမှာ။ကြည့်ဘဝဆက်တယ်နော်ဒီကလေးကလည်းတလောက်သူစားတဲ့ဝတ္ထုတွေရှိဖြစ်ရှိနေမှာပဲဒါလောက်ကြံပြီးတော့ရေးထားတဲ့ဇာလန်တဘုံမဟုတ်ဘူးတကယ်ဖြစ်ခဲ့တာပြောနော်အဲ့တော့တဘုံကောင်းကောင်းနဲ့အိမ်အောင်ကြပြီးတော့သမီးလေးတယောက်ရတဲ့သမီးလေးတယောက်ရတော့ဒါကပမာစကားပြောကြတယ်လေနင်းနဲ့မရရှာနဲ့သွားတယ်တခါတခါတော့စကားများမှာပေါ့ညာတော့စိတ်ဆိုးပြီးတော့ကလေးလေးကိုထွက်ချလိုက်တာကလေးလေးခေါင်းနဲ့ခရင်စောနဲ့တိုက်ပြီးတော့ကလေးလေးခေါင်းမှာတွေးထွက်ခံရလေးရအနည်းငယ်ကလေးဖြစ်သွားအဲ့ဒီမှာသူကြောက်နံ့ပြီးတော့ထွက်ပြေးတော့ယောက်ျားကြောက်တာနဲ့ထွက်ပြေးတော့အသားမိကွဲတော်ပြန်တယ်နော်ထွက်ပြေးသွားပြီးဘယ်သွားတော့ဆိုရာဇကြိုမျိုးတဲ့ကိုသူသွားတော့အဲ့ဒါဆိုကျရောက်တဲ့အခါကျတော့သူပြောတယ်လို့ပဲနေလိုက်တော့သူ့ဘဝအမှလည်းအကူစရာလည်းမရှိဘူးတရားတကြီးရောက်လာလေအတိလည်းမရှိအတိမိတ်ဆွေလည်းမရှိဘူးကျွေးရတဲ့နာကမငယ်ငယ်ရဲ့ရှိသေးတယ်ကလေးနှစ်ယောက်ဒါပေမဲ့ဒီကလေးတွေလည်းသူစီတရားမှမရှိဘူးအဲ့တော့သူကလူလူဖြစ်ပြီးတော့ဒါဆိုကျမှပြောတယ်လို့နေလိုက်တာအမျိုးသားခန့်ငယ်ငယ်တယောက်နဲ့တစ်ခါအကြောင်းပါပြန်သူ့ရဲ့အသက်ငယ်တဲ့အမျိုးသားလေးနဲ့အကြောင်းပါအဲ့လိုနေရင်းကနေပြီးတော့တစ်ခါသူ့ရဲ့အမျိုးသားကနောက်ထပ်အိမ်တော်တစ်ခုပြုပြန်နောက်ထပ်အိမ်တော်တစ်ခုပြုသို့တော်သူတို့ဟာသူယောက်ျားနောက်ထပ်အိမ်အောင်ပြုတ်ပြီလို့သူကမနာလိုယူဆခြင်းမရှိဘူးသူ့ဘဝလည်းပျော်ပျော်ဒီလိုပဲဖြစ်တလို့နေတဲ့စိတ်ဒုက္ခဒုက္ခတွေကများနေတာဆိုတော့နော်စိတ်ကအဲ့လိုဖြစ်သွားအဲ့တော့နောက်အိမ်အောင်ဖြစ်တဲ့သူယောက်ျားရဲ့နောက်အိမ်အောင်နဲ့လည်းသူအဆင်ပြေတယ်ပေါ့အဆင်ပြေရုံနဲ့မကဘူးတရရကြတော့သူကတဝုဒ္ဓတန်းနေပါလေရှားပေးတယ်ဘို့ခုခေတ်လည်းရှိမှာပေါ့နော်ခေါင်းကအဲအခုကတော့ရွှေတရားလေးဘာလေးဒါလေးကတော့ပေါ်တယ်ဘုရင့်ကတော့တိတ်ပြီးတော့သိုးမဲ့မဟုတ်ဘူးနော်အဲ့တော့ခေါင်းပေါ်မှာတန်းရှာရင်းနဲ့ဘာသွားတွေ့တယ်ဆိုအဲ့ဒီကလေးမလေးရဲ့ခေါင်းမှာအနည်းယူကြီးသွားတွေ့အနည်းသွားတွေ့တဲ့အခါကျတော့လုံးငယ်ရဲ့ဆယ်လေးဆယ်ငါးနှစ်လောက်က15နှစ်လောက်ကအဖြစ်တစ်ခုသွားတည်ရသူသမီးလေးကိုပြစ်ချတော့အဲ့ဒီနေရာမှာဒဏ်ရာရတော့သွားတည်ရတဲ့အခါကျသူစိတ်ထဲမှာအဲ့ဒီအချိန်မှာအနှယုတ်ကိုတွေးလိုက်တာနဲ့သူစိတ်ထဲမှာဘလို့ဖြစ်လာလဲသူကငယ်လဲငယ်တယ်သူလည်းငယ်တယ်ဒီကလေးမလေးကငါသမီးများဖြစ်နေမှာစိတ်ကလည်းခင်းနေတာရှိတယ်နော်တစ်ခါတလေသွေးကစကားပြောတယ်ဆိုတာရှိ
တကယ်ဆိုရင်မတည့်ဖြစ်ရမှာလေမတည့်မဖြစ်ဘူးမြင်ကလေးကသူကတဲ့တဲ့ခင်းနေကြီးလိုက်တဲ့အခါကျတော့ခေါင်းမှာအနည်းကလေးတွေးလိုက်တော့သူသမီးများဖြစ်နေမလားဆိုမေးတော့ဘုသူသမီးလဲလို့မေးတဲ့အခါကျတော့အဲ့ဒီသဘုံကောင်းဆောင်ရဲ့သမီးဖြစ်နေသဘုံကောင်းဆောင်နဲ့သူနဲ့ရထားတဲ့သမီးကလေးဖြစ်နေရောအဲ့ဒီကနေပြီးတော့အခုသူ့ရဲ့အိမ်သားဖြစ်နေတဲ့ကောင်းလေးတယောက်ပေါ်မှာလဲသူကမေးကြည့်တော့သူ့ဇာတ်ပေါ်မှာပျောက်သွားတဲ့သူ့သားလေးဖြစ်ကဲကံကြမ္မာကသားမိ၃ယောက်မှာကြည့်တဲ့အိမ်ထဲမှာပြန်ဆုံသားကလေးကသူ့ရဲ့ယောက်ျားဖြစ်သားကလေးရဲ့ဇနီးနှစ်ယောက်ကအမေနဲ့သမီးဖြစ်နေကြဒါလို့ဇာတ်လမ်းဟာဓမ္မမရှိဘူး။ဒါတကယ်ဖြစ်ခဲ့တဲ့ဇာတ်လမ်းလို့ဆို။အဲ့ဒီဇာတ်လမ်းဟာကျော်တော်လေးကံကြမ္မာရဲ့လောင်ပြောင်မှုကိုခံရတယ်လို့ပြောရမှာလို့ဖြစ်တယ်ပေါ့နော်။ကံကြမ္မာဟာသူကဘယ်လိုပြောတယ်လို့ဆိုလို့ရှိရင်အဲ့ဒီလိုသိလာတဲ့အခါဒီကလေးလေးကိုမေးလိုက်တဲ့အခါအမေဘယ်သူတော့အဖေဘယ်သူတော့မေးကြည့်လိုက်တာပေါ့။မေးကြည့်တော့မွေးစားအမေပဲရှိတယ်မေဝသာအဖေမျိုးရှိတယ်။တိုက်ကြည့်တော့စုံစမ်းလိုက်တဲ့အခါသူကဇယပေါ်ကနေကောက်ယူသွားတဲ့ကလေးလေးဖြစ်တယ်။ပြောက်ချာ။အဲ့တော့သူသားပဲဆိုတာသူ။အခုခေတ်လို့ဆိုရင်တော့ DNA တွေရှိမှာပေါ့နော်။တွေးတွေပါနေတဲ့အခုခေတ်ဖြေချပြီးတော့ကြည့်မှာပေါ့။တေချာလောက်အောင်။အဲ့ဒီတော့လည်းဒီလိုလဲစစ်နိုင်တာမဟုတ်တော့။နောက်ဆုံးကြတဲ့အခါကျသားဇေယျပေါ်မှာပျောက်ဆုံးသွားတယ်သူရဲ့ပထမဆုံးမွေးဖွားတဲ့သားကလေးဖြစ်နေတယ်ခုကလေးမှလေးသူရဲ့သမီးလေးဖြစ်အိမ်တော်တစ်ခုထဲမှာသားမိသုံးယောက်ပြန်ပြီးတော့စုံစည်းကြတယ်စုံနေရမှာသားမိအနေနဲ့မဆုံပဲနဲ့ကံကြမ္မာရဲ့လှီစားမှုထောက်အိမ်တော်ဘက်တွေနေနဲ့သွားစုံနေဘာမဖြစ်တဲ့မဖြစ်ထိုက်ကြတယ်ဖြစ်တယ်အဲ့တော့သူတို့ဟာစိတ်ပဲလုံးလုံးချမ်းသာပါမလို့ဘဝကြီးကိုနော်အဲ့ဒီမှာသူပြောတဲ့စကားလေးဟာရှိဥပ္ပောမတာသဒိတာသနော်ဥပ္ပောမတာသဒိတာသမယံအာတုံတပတိကအမေနဲ့သမီးတို့နှစ်ယောက်ပါတဲ့လင်းပြိုင်မယားဖြစ်ကြရတယ်နော်အဲ့ဒီခက်ကဘာမှဆိုနော်အိမ်တော်ပဲပြိုင်နဲ့ရှိတော့ကတော့ဒါကိုရန်သူတို့ပဲပြောတယ်တပတိလို့ခေါ်တယ်ခုခေတ်တော့ပမာမာတော့လင်းပြိုင်တရားပြိုင်လို့ခေါ်ထမရဲ့ဥပဒေမှာနော်အဲစာပေမှာဆိုလို့ရှိရင်တပတိရန်သူတို့ပဲသုံးတယ်ပါဠိစာပေအိမ်တော်ပဲပြိုင်ကိုရန်သူတို့ပဲသုံးတယ်ခုခေတ်တော့ပြောတာကိုတကယ်ပဲရန်သူလားနော်အဲ့ဒီမှာဥပ္ပမတာသဒိတာသမယံအာတုံတပတိကတို့နှစ်ယောက်ဟာတဲ့ကန်ဆိုးလိုက်တာအမေနဲ့သမီးဟာလာပြီးတော့မယားပြန်လာဖြစ်ပြရတယ်နော်တတ္တမိအမှုတံဝေသောအကုတောလောမဟန္တနောအမှန်သိလျက်တဲ့အချိန်မှာသူစိတ်တွေကအမှန်တမ်းလန့်တော့ဘဝကြီးကိုလွန်ကျောက်သွားတယ်။တံဝေကလည်းဖြစ်တယ်။ကြသီးမွေးကြီးနေထားပြီးပြစ်မပြရနေတယ်။သူကအမေပဲနေတယ်။အမေဖြစ်နေတော့အဲ့ဒီအချိန်မှာသူတံဝေကချီးစွာရ။ရှားလိုက်တဲ့အခါမှာသူပါဘာစဉ်းစားတော့ဆိုဒီရတ္ထကာမအတုစီဒုက္ခံတာဘဟုကံတယ်။ကံကုန်အယုန်နေဟာတဲပြီးတော့သိုးပါလားကိုသားကိုတမန်မသိရအောင်သမီးကိုသမီးမမသိရအောင်ဘဝကြီးကကံကြမ္မာရဲ့လှည့်စားမှုကငါအဖို့မှာပြင်းထန်လာကြီးလားလို့စိတ်ထဲမှာတာဝေကတွေဖြစ်ပြီးတော့တခါလေလူဘဝမှာမနေတော့ဘူးဘိက္ခုနီကြောင်းသွားပြီးတော့ဘိက္ခုနီဝင်လိုက်အဲ့ဒီတော့ကတော့သီလရှင်ဆိုတာဘိက္ခုနီဆိုတာရှိသေးတယ်ဘိက္ခုနီဆိုတာသီလရှင်နဲ့ဘာထူးလဲလို့ဆိုရင်သီလရှင်ဆိုတာတော့နော်စังเกတာရိပ်ပဲပြီးတော့ဖိုင်ရွှန်းတဲ့အော်သူခေတ်တော့ပန်းရောင်လေးပေါ့နော်
အဲ့ဒီအဝတ်ကိုဝတ်ပြီးတော့ရှင်းပါသီလားမိစ္ဆာသာဝရအနေနဲ့စောင့်တည်ပြီးတော့ကျင့်သုံးတယ်ဒါအတိအကျရှိရှိတော့ကဘိက္ခုနီဆိုတာကြတော့ဒီလိုမဟုတ်ဘူးအမျိုးသားယဟန်နေယဟန်ခံရတယ်လို့သိနေမှာအဲ့ဒီမှာသိက္ခာကျင့်ဝတ်တွေနှစ်နှစ်သိက္ခာကျင့်ဝတ်ကိုမပြတ်မကွက်ကျင့်ပြီးတဲ့အခါဘိက္ခုနီဖြစ်ပူပြောင်းပြီးတော့ဘိက္ခုနီဘုရားမထိုင်ကြတယ်ပေါ့အဲ့ဒီလိုသူလည်းပဲဘိက္ခုနီဘုရားခံတာဒီအကြောင်းတွေကိုသမီးကလည်းပြောပြတယ်သားလုပ်တဲ့ပုဂ္ဂိုလ်ကလည်းပြောပြတယ်အကုန်လုံးသားမိသားခသုံးယောက်စလုံးသာသနာ့ဘဝဝင်သွားကြဘယ်မှာလဲစိတ်ကောင်းတဲ့အရှိမလဲသားလုပ်တဲ့လူကလည်းအမေကိုပြင်မာတယ်နှမကိုပြင်မာတယ်ဖြစ်သွားတယ်။ဟော။အဲ့ဒီသားလုပ်တဲ့ပုဂ္ဂိုလ်ကသာပေထဲမှာတော့ခင်ကတီတီးရပထေလို့နောက်ကျတော့ထင်ရှားကြောက်ကြတဲ့လူကိုဆိုတာ။ဉာဏ်ဓာတ်ကြီးဖြစ်သွားကြတယ်ပေါ့နောက်ပေါ်။အဲ့ဒီမှာကာမဂုဏ်အာယုန်နေဟာအလုံးနဲ့ဆက်ဆုပ်เสียကောင်းတယ်ဟုတ်ပြီကမ္မတဏဆိုတာကြောင့်မလို့တို့တွေကံကြမ္မာရဲ့သီလမှုခံရတာအကယ်၍ကမ္မတဏမဖြစ်ဘူးဆိုလို့ရှိရင်ဒီအဖြစ်မျိုးတွေကိုကြုံမှာမဟုတ်ဘူးဘုကမ္မတဏမကင်းသည့်အတွက်ကြောင့်ကိလေသာမကင်းသည့်အတွက်ကြောင့်ဒီအဖြစ်မျိုးတွေတို့တွေကြုံရရတာဆိုပြီးတော့ကာမဂုဏ်အာယုန်ဤပေါ်မှာအဖြစ်ကိုမြင်လာမြင်လာပြီးတော့ကာမဂုဏ်အာယုန်ဤကလွတ်မြောက်တဲ့ဘဝကာမဂုဏ်အာယုန်တွေကထမြောက်အောင်ကျင့်ရတယ်သံတရားမတရားတွေပေါ်မှာအာကိုယုံကြည်ပြီးတော့နောက်ဆုံးမှာနိဗ္ဗာန်ချတာကိုရရှိအောင်ကျင့်ပါများတာမိတာဖတ်တော့ရအောင်ဆုံးကံကြမ္မာရဲ့လက်စားမှုအောက်ကနေလွတ်မြောက်ပြီးနောက်ဆုံးတော့ယဟန္တာကိုဖြစ်သွားတာဟုတ်ဒီနေရာမှာကာမလို့ဆိုတာဘာကိုပြောတာလဲဘုန်းကြီးတွေကာမဆိုတာနဲ့ပတ်သက်တယ်။မှတ်သားစရာကသစ္စာဗျာဟောထားတယ်။ကာမလို့ဆိုတာဟာဒီနေရာမှာကာမတဏ္ဍာကိုရည်ရွယ်လိုက်။မြစ်သက်စရာအာယုန်တွေကိုမြစ်သက်တွေ့တာရတဲ့ဒီတဏ္ဍာဟာအဆိုးအဆုံးပဲ။လောကမှာအနာပဆိုတာလောကမှာရှိမှာပဲ။အဲ့ဒီအလားအပါတွေကထေရှားဖို့မဟုတ်ဘူးနော်ကလာပတာကိုထေရှားဖို့မလိုဘူးလောကဆိုတာအလားအပါရှိမှာပဲအဲ့ဒါကိုမြတ်စွာဘုရားဟောထားတယ်ယာမိစိတ်တရာမိလောကေနော်လောကမှာနှစ်သက်စရာတွေမွေးလျော်စရာတွေလောကမှာရှိတယ်အဲ့ဒါကြောင့်မို့သင်္ကပ္ပရာဂောကုရိတ္တကာမောတတ္တဝါတွေမှာကြားတယ်လို့တွေးတဲ့တဏှာရာဂရှိတယ်။အဲဒီမှားတယ်လို့သဘောကျစရာ၊ခြေနှက်စရာကိုစဉ်းစားတဲ့သင်္ကပ္ပရာဂဟာကာမတဏှာဖြစ်တယ်။အဲဒီကာမတဏှာကိုဒါလည်းဒီနေရာမှာကာမလို့ခေါ်ရတဲ့ဒိဋ္ဌိတိစိတ်တရာနိလောကေလောကမှာအနာအပါတွေဆိုတာသူ့ဘာသူရှိနေတာအဲ့ဒီအနာအပါတွေကိုတွေ့တာတဲ့တဏ္ဍာဆန္ဒကိုလည်းဖယ်ရှားကြရမှာဖြစ်တယ်။ဟောဒီလိုဆိုရင်တဏ္ဍာကိုဖယ်ရှားလိုက်ပြီဆိုလို့ရှိရင်အနာအပါတွေဘလောက်ပဲသဗ္ဗလူချင်းစရာကောင်းတာတွေဘလောက်ပဲများများလူချင်းမှုတဏ္ဍာမရှိတော့ဘူးဆိုလို့ရှိရင်ပြဿနာတစ်ခုမှဖြေနိုင်မှာဒီလိုဆိုလို့ဒီကိစ္စမှာလူချင်းစရာတွေကလည်းများတယ်။များတဲ့အပေါ်မှာလည်းလူချင်းတဲ့စိတ်တွေကလည်းများလာပေါ့။ဘုန်းကြီးတို့တနည်းအားဖြင့်ပြောမိသေးတယ်။လူချင်းစရာတွေများလာပေါ့။တော့ငယ်တဲ့အနှစ်နှစ်လောက်ကကြီးလိုက်နေဆိုရင်အခုခေတ်ဒီနေ့ခေတ်ပေါ်နေတာတွေမရှိဘူး။ဆိုပါစို့။မန္တလေးမြို့တည်ထောင်သွားတဲ့မင်းတို့မင်းကြီးရှိတယ်မဟုတ်လား။အဲ့ဒီတော့ကလင်ခုစာတို့မော်ရမြင့်တဲ့ကားတွေရှိရမလားမရှိဘူးဆိုတော့သူစီးကျင်တဲ့စိတ်ပဲရှိမယ်သူခိတ်ကမင်းတဲ့တို့ရှင်ရှင်ဒီတို့ဒါပဲရှိမှာပေါ့နော်အ
အဲခုခေတ်ကျတော့ဒီကားလေးပေါ်လာတော့ဒီကားလေးစီးကျင်တဲ့တဏှာကပေါ်လာတယ်လေသူတိုင်းလူရှင်တော်တွေကပြတ်တယ်လို့ပဲမင်းတို့မင်းကြီးသနာပြကောင်းလိုက်တာဖာလူကြတော်တော့မသွားရအောင်နော်ကျန်ညဖာမပြောတော့မရှိတာအပေါ်မှာခေါင်းကြီးတဲ့တည်းကတဏှာလောဘဆောင်လို့ဖြစ်ပြီနော်အခုခေတ်မှာတိုးတိုးတိုးတိုးလာတဲ့အခါကျတော့တဏှာလောဘတွေတိုးတိုးလာတိုးတိုးပစ္စည်းတစ်ခုတိုးလာလိုက်လိုချင်တာတိုးလာလိုက်ပစ္စည်းတစ်ခုတိုးလာလိုက်လိုချင်တာတိုးလာလိုက်မဆုံးနိုင်အောင်ရှိဒါကြောင့်မလို့တဏှာကိုနတ္ထိတဏှာတမာနတိတဲ့နတ္ထိတဏှာတမာနတိတဏှာနဲ့ပြည့်စုံတဲ့တဏှာနဲ့အလားတူတူတဲ့ရစ်ပင်လေကြီးဆိုတာမရှိဘူးပင်လေကြီးဆိုတာဘယ်တော့မှမပြည့်ဘူးလေတရားဝတိကရေတွေဝင်ဝင်ဒုက္ခဝတိသံဃာဝတိတို့ကရေတွေဝင်ဝင်မိုးကောင်းငယ်ပေါ်ကမိုးရေတွေဝင်ဝင်ဘယ်အရေတွေဝင်ဝင်ပင်လေကြီးကရှန်တက်တယ်လို့ရှိမှမရှိပါဘူးအဲ့ဒါလည်းပဲလူတွေရဲ့တဏှာလိုဘလိုလားချက်ကလည်းဘယ်တော့မှမပြည့်ဘူးရှိလေကာရပင်သေးတာပဲနောက်တော့မောရမင်းနဲ့ကောင်းဝင်လာလိုလားပြန်လိုလားမရဘူးအဟောင်းနေနဲ့မရနိုင်နော်လောကလက်စားရည်လဲဆိုရင်ဒီဆိုင်တစ်ပေါ်လာလို့ရှိရင်လိုချင်လာအောင်နော်အဟောင်းကိုတိုက်မယ်အဝတ်တွေလဲဆိုကြည့်လဲဒီဆိုင်ဒီဆိုင်ဒီဆိုင်နဲ့အစ်စ်အစ်စ်ခုကိစ္စလို့ရှိရင်မိန်းကလေးဆိုလို့ရှိရင်ဘာဖြစ်နေတော့ဆိုကြည့်လိုက်လို့ရှိရင်စုံတို့ကားလို့ပဲနော်စုံတို့ကားဆိုတာသိတယ်မဟုတ်လားဘာမှဖြစ်နေဟိုဟာနဲ့ပေါင်းတာနဲ့ပေါင်းပေါင်းတာလေဆုံးတော့ကားဆိုပေါင်းဆက်အခုလည်းဗမာပြည်ကအမျိုးသမီးငယ်လေးတွေကကိုရီးယားဝတ်နဲ့ဝတ်ဟွာနဲ့ဝတ်ဒါနဲ့ဝတ်ဆိုတော့ပေါင်းဆက်ထားတာနော်အဲ့တော့ဆုံးတော့ကားဖြစ်နေတယ်ဆုံးတော့ကားကြီးဖြစ်နေတယ်ရန်ကုန်ပြောတာပါမန္တလေးတော့မသိဘူးရန်ကုန်မှာတော့တွေ့နေတာပဲအများကအေးဆုံးတော့ကားလေးတို့ပဲအမျိုးမျိုးပေါင်းဆက်တယ်လူကတော့ဗမာဝတ်ထရာကိုရီးယားအလုံးစတိုင်တွေကကိုရီးယားဖြစ်တယ်နော်အဲ့ဒါဗာပြီးလို့လဲဆိုလို့ရှိရင်အခုပြောတဲ့ကာမတဏ္ဏကာမတဏ္ဏဆိုတာအလွန်ကျယ်တယ်ကာမတဏ္ဏဆိုတာမျက်စိကမြင်ပြီးလိုချင်စရာအာယုံတွေလိုချင်တာနားကကြားပြီးတော့နှစ်သက်စရာအတန်တွေကိုနားထောင်နေတာနှာခေါင်းကအနံ့ရပြီးလမ်းရှုချင်တာလျှာကနေအရသာကြည့်ရင်အရသာလဲကို restaurant ကြီးဗမာလူမျိုးက900ဘာစားသေးတယ်ဒါကဘာအစားဆိုကိုလည်းတိုးလာတာအများကြီးပဲငယ်တော့မကြဘူးဒါ Chinese cuisine ဒါက Korean cuisine နဲ့ကိုစီမာကိုငွေရဲမုံလာခြင်းရှိသားပဲမဟုတ်ဘူးကင်းချီပေါ်လာတာနော်အဲ့ဒါလို့လောကကြီးကမဆုံးနိုင်တဲ့ပစ္စည်းတွေပေါ်မှာမကြီးနိုင်တဲ့တဏှာတွေနဲ့တွေ့တာနေတယ်ဆိုတာစဉ်းစားကြည့်ပေါ့တို့တွေကြီးတဏှာကိုမဖြတ်နိုင်လေလို့ရှိရင်တဏှာကြီးကရှည်ဦးမှာပဲအဲဒါမှရှည်ဦးမှာရှည်လာတဲ့အခါဆုံးမှလာလို့ဆိုမဆုံးဘယ်တော့မှမဆုံးအဲ့တော့မဆုံးနိုင်တဲ့တဏှာကြီးကိုရှောက်တဲ့အခါဒီတဏှာဆိုတဲ့လူချင်းမှုတွေရှိနေတယ်ခင်ဗျကံတရားတွေဆိုတာလည်းဆက်ရှိနေဦးမှာပဲကံတရားတွေဆက်ရှိနေရင်ခုနကကံကြမ္မာရဲ့လီစားမှုတို့အလောင်းပြောင်းခံရမှုတို့ဆိုတာအခါတည်းနေတွေ့ဦးမှာနော်ကံကြမ္မာရဲ့အလဲအကြောင်းခံရလို့လူတွေဟာရုပ်ရည်ဆင်းရဲဖြစ်ကြရတာဆင်းရဲဒုက္ခရောက်ကြရတာအမျိုးကိုစုံနေတဲ့ဘဝတစ်ခုကိုကြားတာဟောအဲ့ဒါကြောင့်မလို့ရသော်ပြားတခါတခါတရားဟောတယ်တန်တရာကြီးကညီဝေးဖို့ကောင်းလာပြီတဲ့ညီငွေကိုကောင်းလာတယ်။ဘာဖြစ်လို့လဲဆိုရင်ဘယ်တော့မှဆုံးမှာမဟုတ်ဘူးတဲ့ဒီလမ်းကြီးလျှောက်နေလို့ရှိရင်မဆုံးနိုင်တဲ့လမ်းကြီးကြီးပဲ။ဒါဖြင့်ဒီလိုတော့ဆုံးသတ်ခြင်းမီးဘာနဲ့ဆုံးသတ်မှာလမ်းရှိတာဆိုရှိတယ်။လျှောက်ရမယ်လမ်းကတော့ဘယ်ကြီးရှိပါသေးဘူးတော့လမ်းနဲ့။တခြားကိုသွားမလျှောက်နဲ့ကိုယ်ခန္ဓာကိုညံဆိုင်ပြီးတော့ကိုယ်ခန္ဓာကိုအမှန်သိအောင်တော့အဝေးကြီးကိုမလျှောက်ရဘူး။တန်တိကေနဝိဇာနန္တိမဂါဓမ္မတခေါ်ဝေးတာ တရားဓမ္မနဲ့ပတ်သက်ပြီးမကြွန့်ကျင်ဘူးဆိုလို့ရှိရင်နိဗ္ဗာန်ဟာအနည်းလေးနေပြီမဲ့လို့မြင်မြင်မှမြင်ဟုတ်တရားဆိုတာလေတရားရှာကိုယ်မှာတွေ့ဆိုတဲ့အတိုင်းကိုယ်တဏ္ဍာမှာရှိနေလို့မြင်ရတာမှမဟုတ်တာဟုတ်အဲ့တော့ကိုယ်တဏ္ဍာမှာရှိတဲ့တရားကိုမြင်အောင်ကြည့်နိုင်မှခုနကတဏှာကိုဖိတ်အောင်မှာတဏှာကိုထိန်းချုပ်နိုင်မှကံတွေကိုထိန်းချုပ်နိုင်မှကံတွေကိုထိန်းချုပ်နိုင်မှသံဃာရဲ့လက်စားမှုဆိုမခံရမှာပါဘူး။ဒါကြောင့်မလို့တဏှာကိုထိန်းချုပ်ဖို့ရတဲ့ခွန်ကြီးတွေကဘာလို့อ่ะတဏှာကထုတ်လုပ်နေတဲ့ဒုက္ခသစ္စာလို့ခေါ်တဲ့ယုတ်တရားနံတရားတွေပေါ်မှာသမုဒိယသစ္စာကိုဖယ်ရှားနိုင်ဖို့အတွက်မဂ္ဂသစ္စာလို့ခေါ်တဲ့မဂ္ဂရှိပအကျင့်တရားကိုဖြင့်ပြီးတော့ဒုက္ခသစ္စာကိုမြင်အောင်ကြည့်ဖို့လိုတယ်ပေါ့ရသော်ဘုရားကဝိပဿနာချင်းစဉ်ကိုသစ္စာလေးပါးနဲ့အချင်းညွတ်ပေးထားအချင်းညွတ်ပေးထားတာအလုံးသိတဲ့သစ္စာလေးပါးကိုဒုက္ခသမုဒိယနိရောဓမဂ္ဂဆိုတဲ့သစ္စာလေးပါးအဲ့ဒီတည်းမဲ့ဝိပဿနာတရားအားထုတ်လို့ရှိရင်ဘာနဲ့အားထုတ်ရမှာတော့ဆိုရင်ကိုယ်တဏ္ဍာမှာသမ္မာဒိဋ္ဌိအမှန်မြင်ခြင်းသမ္မာသင်္ကပ္ပအမှန်တွေးခြင်းသမဝါစာအမှန်ပြောခြင်းသမကမ္မန္တအမှန်လုပ်ခြင်းသမအာဇီဝမင်္ဂလာသက်ပွေးခြင်းဆိုတဲ့ဒီဘက်ကသီလ၃မျိုးနဲ့သမဝယမမင်္ဂလာကျိုးစားအထုတ်ခြင်းသမတတိမင်္ဂလာအမှတ်ရခြင်းနဲ့သမဒွါရီမင်္ဂလာတည်ငြိမ်ခြင်းဆိုဒီဘက်က၈ပါးနဲ့ဘက်က၈ပါးကိုမိမိရဲ့တဏ္ဍာမှာထူထောင်ထူထောင်နေဆိုတာတပည့်လိုဘယ်အနေရှာပြီးထူထောင်မှာတော့ဆိုဒီနေ့ဖွလိဝင်လေးလေးကိုပဲအာရုံစိုက်ကြည့်လိုက်တော့ဖလေဝင်လေးလေးအာယုံဆိုင်ပြီးတော့စဉ်ဆက်မပြတ်တိနေအောင်လုပ်နေတာကြိုးစားနေတာကသမဝါယာမပဲစဉ်ဆက်မပြတ်ဖလေဝင်လေးလေးဟာအသိစိတ်ကကွာမသွားတာသမာတတိပဲအဲ့ဒီပုံမှာစိတ်လေးငြိမ်သွားတာကသမာသမာဓိပဲဖလေဝင်လေးလေးပုံမှာတဘာဝတရားတွေကိုစဉ်းစားနေတာကသမာသင်္ကပ္ပပဲဖလေဝင်လေးလေးရဲ့သဘောကိုသိလာတာသမာဒိဋ္ဌိပဲဆိုတော့ဝိပဿနာရှုလိုက်လို့ရှိရင်တိရမဂ္ဂင်นี่အတာဖယ်ထားပြီးတော့ဟောဒီဘဂ္ဂင်၅မျိုးကအလုံးလုံးထားတယ်။အဲ့ဒါမှာဒုက္ခသစ္စာသိအောင်လုပ်နေတယ်လို့ဆိုလိုတာနော်။အဲ့တော့ထွေးလေးဝင်လေးဟာဒုက္ခပဲနိ။ဒုတိယနာတရားလဲဆိုရင်ဒုက္ခပဲ။အဲ့ဒီဒုက္ခကိုသိအောင်လုပ်တယ်။ဘာတွေနဲ့သိအောင်လုပ်လဲ။ဘဂ္ဂင်၈ပါးနဲ့ဘဂ္ဂင်၅ပါးနဲ့သိအောင်လုပ်တယ်။အဲသိပြီဆိုတဲ့အခါမှာတဖြည်းဖြည်းချင်းအတိတွေဟာတစ်ခုနဲ့တစ်ခုမတူလောက်အောင်ထူးခြားလာပြီးနောက်ဆုံးမှာအတိတွေအဆုံးကိုရောက်လာပြီးဆိုတဲ့အခါသင်္ခါရတရားအဲ့ဒီယုံနဲ့တရားတွေကိုချုပ်ဆုံးရနိဗ္ဗာန်ကိုမြင်လို့ခိရိတာကိုဖယ်ရှားလိုက်နိုင်ပြီဆိုတဲ့အဆင့်ရောက်လာတဲ့အခါမှာမဂ္ဂသစ္စာစွန့်ရည်ပြည့်တို့ဒုက္ခသစ္စာပေါ်မှာအလုံးလို့ရင်ကစွန့်ရည်တတိပြည့်လာလို့ရှင်និရောဓသစ္စာဆိုတာကိုရောက်ရှိသွားပြီးတော့သမုဒိယသစ္စာကိုဖယ်ရှားပြလိုက်တယ်အလုံးနှစ်ခုပေါ့និရောဓသစ္စာကိုဆက်ရောက်တာနဲ့တပြိုင်နဲ့သမုဒိယသစ္စာကိုဖယ်ရှားပြလိုက်လောကမှာကကိုယ်တဏ္ဍမှာဘက်ကသစ္စာကိုထူထောင်ရမှာဘယ်သူနဲ့ပတ်သက်ပြီးထူထောင်ရမှာလဲဆိုတော့ဒုက္ခသစ္စာကိုသိဖို့ထူထောင်ရမှာဒုက္ခသစ္စာကိုသိပြီးတော့ထူထောင်တဲ့အခါမှာရလာတဲ့အကျိုးကនិရောဓသစ္စာကိုစိုက်ထိပ်ပြီးတော့သမုဒိယသစ္စာကိုဖယ်ရှားပြခြင်းဆိုလိုတာကခုနပြောတဲ့ကာမတဏ္ဍာလိုတဏ္ဍာတွေဘဝတဏ္ဍာလိုတဏ္ဍာတွေဒီတဏ္ဍာသဘောတရားကိုဖယ်ရှားပြလိုက်ဆိုလိုတာတော့ကိလေသာတွေအလုံးကိုဖယ်ရှားပြလိုက်လို့ရှိရင်ကံတွေဟာလည်းအလုံးဝဖြစ်တော့ကံတွေလည်းဖယ်ရှားပြီးရပြတော့တယ်ကိလေသာကုံတော့ကံကုံနေကံကုံနေအခါကျတော့ကံရဲ့အကျိုးတရားတွေချိန်တန်မှသူ့ဟာသူကုံသွားပြီးနောက်ထပ်ဆက်မလာတော့အဲ့ဒါကိုပြတ်သွားတယ်ဝိလေတဲ့ကိလေသာရှိတော့ကံရှိတယ်ကံရှိတော့ဝိပါကရှိတယ်ဝိပါကရှိတော့ကိလေသာတွေရှိပြန်တယ်ကိလေသာရှိတော့ကံရှိပြန်တယ်ကံရှိတော့ဝိပါကရှိပြန်တယ်ဆိုတဲ့ဟာဝိလေနေတာကိလေသာကိုဖျက်လိုက်တာနဲ့တည်းနဲ့လဲလို့မရတော့ဘူးကံလည်းကုန်သွားတယ်ဝိပါကလည်းကုန်သွားပြီဆိုအလုံးကွက်လက်ကြီးဖြစ်သွားပြီပေါ့အဲ့ဒီကွက်လက်မဖြစ်မချင်းတဏှာဝစင်းရဲဆိုတာကျုံးမယ်အမြဲဝစီကျုံနေတဲ့အချိန်မှာကံကြမ္မာရဲ့လက်စားမှုဆိုတာဒီမျိုးမျိုးခံနေတာ။တဏှာထဲမှာကျုံနေပုံကိုမျိုးမျိုးဒီလိုခံရတယ်။ ဒီတော်တွေကိုရှင်းရှင်းလင်းလင်းနားလည်ပြီးတော့ဒုဒ္ဒတွေမှာအမှန်ကနောက်ဆုံးလို့ရမယ့်ကိစ္စဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်ကိုမြင်မောက်ပြုပြီးဘဂဝတ္တစာကိုမိမိတို့တဏ္ဍာမဖြစ်ပွားစေပြီးဒုက္ခသစ္စာကိုပိုင်ပိုင်နိုင်နိုင်သိလို့ဒုက္ခနိရောဓလို့ဆိုတဲ့နိဗ္ဗာန်ကိုမြင်မောက်ပြုပြီးဒုက္ခသမုဒယလို့ဆိုတဲ့တဏ္ဍာနဲ့ကိရိတာကိုဖယ်ရှားခြင်းမှာတို့လို့ရမယ့်အလုပ်တရားမှန်ကန်တဲ့အလုပ်ဖြစ်တယ်ဓမ္မသာသံဃာကိုဆင်းရဲကတော့မှဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးတော့ယသော်ဗျာဟောကြားတော်မူခဲ့တဲ့တရားဒေသနာအတိုင်းလိုက်တာရှင်းလုံးနိုင်ကြပါစေကုန်သတည်း